ဟုတ်ကဲ့ဗိုလ်ချုပ်ရှင်အခုရခိုင်ပြည်နယ်ရဲ့ဝင်းကြီးချုပ်တူအနေနဲ့အရင်ဦးဆုံးဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ရဲ့အမြင်ကိုသိပြရစေရှင်
။လက်ရှိရခိုင်ပြည်နယ်ရဲ့အရေးကတော့နိုင်ငံရေးပေါ့နော်။အခုချိန်ကတော့ဒါကျွန်တော်တို့အင်မတန်အရေးကြီးတဲ့နိုင်ငံတော်တွေအရေးကြီးတဲ့အချိန်လို့ပြောလို့ရပါတယ်။ဘာလို့တော့ဒီရခိုင်ရေးကနိုင်ငံတကာနဲ့လည်းနေ့နေ့စာမှာတရားတိတိနေတဲ့ခါကျတော့လူမျိုးရေးဘာသာရေးတွေပါတဲ့ခါကျတော့ကျွန်တော်တို့ဒီကိစ္စကတော့နိုင်ငံတော်ရဲ့နံပါတ်1အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒီတော့ကျွန်တော်အခုဝန်ကြီးချုပ်အဖြစ်စတင်တာဝန်ထမ်းဆောင်ပြီးဆိုရင်တော့ကျွန်တော်နှစ်ပိုင်းတော့စဉ်းစားထားပါတယ်တစ်ပိုင်းကတော့ကျွန်တော်ဒီမှာဖြစ်ပေါ်နေတဲ့ဒီ conflict ကဒီ IDB ညာနဲ့ပတ်သက်ပြီးတော့အခုလုပ်နေတဲ့ဒီ verification နဲ့နေရာစံတားရေးကိုလည်းဒါကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနနဲ့ဒါကျွန်တော်တို့ပြည်နယ်အစိုးရနဲ့တစ်ဖက်ကလုပ်သွားသလိုတစ်ချိန်တည်းမှာပဲဒီကိန်းဒေတာကြီးရဲ့ကွန်ပျူတာတက်ဖို့အတွက်ကိုပေါ့ဒါ development plan ပေါ့ဒါကိုလည်းကျွန်တော်ဒီပြန်နဲ့ဆောင်ရွက်တော့မှာဖြစ်ပါတယ်ဒီ development ကိုဆောင်ရွက်တဲ့အခါမှာတော့နိုင်ငံတော်အဆင့်ဆောင်ရွက်တော့မှာဖြစ်ပြီးတော့အခုအချိန်မှာဒါနိုင်ငံတကာကလည်းဝိုင်းမုံကူညီဆောင်ရွက်မဲ့အနေအထားတွေရှိပါတယ်အဲကျွန်တော်တို့ကတောင်းဆိုတော့မဟုတ်ပါဘူးနိုင်ငံတကာကကိုကကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်မှုတွေကိုအသိမှတ်ပြုပြီးမှဒါ development plan မှာအခုပါဝင်ပူးပေါင်းဆောင်ရွက်မဲ့အနေအထားပါကျွန်တော်ဝန်ကြီးချုပ်စတင်တာဝန်ထမ်းဆောင်ခြင်းတော့ဒီနခုကိုဒီကိန်းနဲ့လုပ်သွားမယ်လို့ကျွန်တော်စီမံထားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရခိုင်တိုင်းရင်းသားတွေအတွက်ဒီရခိုင်ပြည်နယ်အတွက်ကအဓိကလိုအပ်ချက်ကဘာလို့ရောဟိုဝန်ကြီးချုပ်အနေနဲ့မြင်ပါလဲရှင
်ခုချိန်မှာလေကျွန်တော်ရခိုင်တိုင်းရင်းသားတွေကစူးစမ်းတယ်စူးစမ်းတယ်ကုမြေကုရီကုလီပေါ်မှာတမအာဒီဝါနဲ့နေခဲ့တာပေါ့နော်အခုဖြစ်ပေါ်နေတဲ့ဒီ conflict နေဆိုတာလည်းတကယ်တော့ကျွန်တော်တိုင်းရင်းသားတွေကယနေ့အမုန်းတရားတွေများနေတယ်အဲ့ကတည်းကဆက်ပြီးရင်ငြိမ်းရမှာမဟုတ်တကယ်တော့အဲ့ဒါလုံးဝမဟုတ်ဘူးကျွန်တော်ဒီခိုင်တိုင်းရင်းသားတွေကဒီ UN နဲ့ INGO ပေါ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာနှစ်ပေါင်း30လောက်ကြာပြီပေါ့ဒီ UNHCR ဆိုတဲ့ကြာပြီပေါ့တန်တဲ့အဖွဲ့တွေကတော့လည်းနှစ်50နှစ်20ရှိမှာပေါ့အရင်တော့ဘာမှမပြောခဲ့ဘူးအဲနားလည်မှုတွေစာနာမှုတွေပူးပေါင်းဆောင်ရွက်ပြီးတော့မှဒီလိုလက်တွဲခေါ်ခဲ့တာပေါ့နော်အခုကျွန်တော်တို့ကလွန်ခဲ့တဲ့နှစ်လောက်ကဖြစ်ပေါ်တဲ့အရေးကြီးချက်မှတာနေဒါမျှတမှုမရှိဘူးပဲလိုက်တယ်ကိုနေမြန်မာမျိုးရှိသတိမြင်ဓာတ်တွေဖြစ်ပေါ်လာပြီးမှဒါရှင်နေတာဖိတ်ခံစားမှုနဲ့ပေါက်ကွဲတဲ့သဘောပါပဲအဓိကတော့တိုင်းသားတွေလူတင်တာကတော့ညှက်တာမှုနဲ့ပုံနေမြန်မာရှိမှုပေါ့နော်ဒါဆိုရင်ကျွန်တော်တို့တိုင်းသားတွေကလည်းပူးပေါင်းဆောင်ရွက်ဖို့အသိရှိတယ်လို့သိရတယ်။ကျွန်တော်ဒီတိုင်းပဲဆောင်ရွက်သွားဖို့တော့စီမံထားပါတယ်
ဟုတ်ကဲ့ပါရှင်ခုနဗိုလ်ချုပ်ပြောသွားသလိုအခုဒီရခိုင်ပြည်နယ်အတွင်းမှာကပြည်ပခန့်တွေဖြစ်နေတာအခုဗိုလ်ချုပ်တို့အခုလက်ရှိအစိုးရတက်တန်းပေါ့နော်ဒီကြံနေတဲ့တစ်နှစ်ကျော်အတွင်းမှာဟိုဗိုလ်ချုပ်အနေနဲ့ဘယ်လောက်ထိရှင်းနိုင်မယ်လို့ရောယုံကြည်ပါလဲရှင်ဒီပြဿနာတွေကိုလေ
အဲ့ဒါလည်းပြောရရင်ခုနနှစ်ပိုင်းအနေနဲ့ပြောရမယ်အဲ့တော့ခုနဒီ deployment အပိုင်းကတော့ခုနိုင်ငံတကာကနိုင်ငံတော်ကိုကျွန်တော်စတင်ဆောင်ရွက်ပြီပေါ့နော်ကျွန်တော်အခုဆိုရင်ဒါအမှန်ကြီးလည်းနန်းညွန်စစ်တွေပြထားတဲ့အတွဲအခုစစ်တွေမှာဆိုတော့ကျွန်တော်တို့ဒီမီတာကကိုဒါဒီခိုင်ဒီမီတာလုံးပေါ့10ယူနစ်ကနေတော့မှ20ယူနစ်အထိကိုကျွန်တော် 35 ကျပ်သွားစီလုံးနဲ့ပေးဖို့ဒါကျွန်တော်ဝန်ကြီးချုပ်စာဖြည့်ပြီးဒီမှာစတင်စီမံဆောင်ရွက်ရရှိပါတယ်။အဲ့တော့ကျန်တဲ့ဒီ development plan တွေကိုလည်းကျွန်တော်တို့ကအချိန်ဝုံနဲ့ဒါနိုင်ငံတော်အဆင့်လို့သွားမှာဆိုတော့ဒါကတော့ကျွန်တော်ထင်တယ်တစ်နှစ်ခွဲကြာလာမှာတော်တော်အလန်းကြေကြေရောက်သွားမှာသဘောရှိတယ်။ဟိုဒီစင်မှာမှကျွန်တော်တို့ကပေါ်နေကျုံးစစ်တွေမီးလင်းနေဆိုတဲ့အခါကျတော့ဆက်မှုဇုံတွေမီးရရင်တော့အကုန်လုံးတက်သွားပြီပါနော်။အခုနော် IDB ကိစ္စကတော့ခုလုံးနေတဲ့ဒီ verification ကိစ္စတွေပါရင်းညာတွေနေရာစတဲ့ကြီးတွေကတော့အဲ့ဒီ IDB များရဲ့ဌာနနဲ့နောက်တကနိုင်ငံသားစီစစ်တွေဆိုတာလည်းအချိန်နဲ့ယူရတယ်ဒါတွေကတော့ပူပေါင်းဆောင်ရွက်မှုတွေကောင်းရင်ကောင်းတယ်လို့ကျွန်တော်မြင်သွားမှာပေါ့နော်အဲပူပေါင်းဆောင်ရွက်မှုတွေအားနေတယ်ဆိုရင်လည်းငွေတော့ကျန်နေတာပေါ့တို့တော့ကျွန်တော်တို့ကတော့တစ်ဖက်ကကျွန်တော်တို့ဆရာရှိတဲ့ဒီ development ရခိုင်ပြည်တိုင်းထုတ်တက်ဖို့တော့ကျွန်တော်ဦးစားပေးဆောင်ရွက်တော့ပါမယ်ခင်ဗျာဟုတ်ကဲ့ပါ
ဟုတ်ကဲ့ပါရှင်နောက်တစ်ခုကလည်းဗိုလ်ချုပ်ရှင်ဒီရခိုင်တိုင်းရင်းသားတွေအနေနဲ့ကသူတို့ပြည်နယ်ကိုအုပ်ချုပ်မဲ့သူသူတို့ကရခိုင်တိုင်းရင်းသားတွေရပဲဖြစ်စေချင်တယ်ဒါမှလည်းဒီရခိုင်ပြည်နယ်ကအရေးကိစ္စတွေဖြစ်ရှင်းပေးနိုင်မှာဆိုပြီးယုံကြည်နေတယ်ဆိုတော့အခုဗိုလ်ချုပ်အနေနဲ့အခုဒီရခိုင်တိုင်းရင်းသားတွေရဲ့ယုံကြည်မှုရအောင်လက်ခံယုံကြည်အောင်လို့ဘယ်လောက်ထိညှော်လင့်ထားပါလဲရှင
်ကျွန်တော်ကဒီပြည်နယ်လွှတ်တော်မှာကန့်ကွက်သူမရှိလွှတ်တော်ကိုယ်စားလှယ်များကထောက်ခံအတည်ပြုခဲ့ပါတယ်ဝန်ကြီးချုပ်အစိုးရတင်းနေတဲ့ခါမှာလေအဲတကယ်တော့ကျွန်တော်ကရခိုင်တိုင်းရင်းသားတော့မဟုတ်ပါဘူး။ဟုတ်တော့ကျွန်တော်ကရခိုင်ပြည်နယ်မှာနှစ်ပေါင်းများစွာနေခဲ့သူပါ။ကျွန်တော်အငယ်ဆုံးသားကရခိုင်ပြည်နယ်စစ်တေမြို့မှာမွေးတာပါ1998ခုနှစ်က။အဲကျွန်တော်တောက်လျှောက်ပေါ့နော်။ဒါရခိုင်ပြည်နယ်ဒေသဒီနေနဲ့ဖမ်းလို့တည်းကြီးဘိုးကောင်းကြီးကလည်းအတွင်းရင်းမှုနောက်တော့က junior level ECC မှာလည်းဒုက္ခရဆိုတော့ကျွန်တော်ကအခုရခိုင်တိုင်းရင်းသားမဟုတ်ပေမဲ့ရခိုင်တိုင်းရင်းသားတယောက်လိုပဲအားလုံးကိုသိတယ်။ရခိုင်တိုင်းရင်းသားတယောက်လိုပဲကျွန်တော်အားလုံးကိုခံစားမိတယ်။ဒီတော့ကျွန်တော်တွေ့တယ်မှာလေဒီခိုင်တွေ့တယ်စီးနေတယ်လို့ပြောရင်လည်းရတယ်ဒီတော့ကျွန်တော်ယနေ့ကျွန်တော်တိုင်းရင်းသားများနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ကုစားတင်ဆောင်ရတဲ့ခါမှာခိုင်တိုင်းရင်းသားများရဲ့ဆန္ဒကိုဦးစားပေးမယ်ဒီခိုင်မျိုးတိုင်းများရဲ့အကျိုးစီးပွားကိုကျွန်တော်ကာကွယ်မယ်ဒီတိုင်းမဲ့ကျွန်တော်တစ်စိတ်မမတ်လုပ်သွားမယ်ကျွန်တော်ဘောအခုယုံကြည်မှုရှိတာတက်ကိုပို့ပြီးတော့မှ ကြုံကြည့်မှုရှိအောင်ကျွန်တော်ဆောင်ရွက်သွားမယ်ကျွန်တော်ဆောင်ရွက်တာကိုလည်းစောင့်ကြည့်ပေးပါလို့ဒါကျွန်တော်တို့တိုင်းရင်းသားတွေပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အရင်ဝင်းကြီးချုပ်လက်ထက်မှာရခိုင်မှာပေါ့လေဒီမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာကနောက်လူခွင့်ရေးအဖွဲ့တွေကဆွဆဲတာတွေရှိပါတယ်ဆိုတော့အခုဗိုလ်ချုပ်အနေနဲ့ရောရှင်ဒီအမြင်တွေပျောက်သွားအောင်ပေါ့နော်ဒီအမြင်တွေနားလည်မှုတွေလွဲနေတာတွေကိုပြေပြောက်အောင်လို့ဘယ်လိုဆောင်ရွက်ဖို့ရောရှိပါလဲရှင်
ဒီနေရာမှာကျွန်တော်ပြောချင်တာကကျွန်တော်ပြောတဲ့ပုံရင်းမြင်တာမှုနဲ့စံတမှုအခြေခံတာပေါ့အဲ့တော့ကျွန်တော် UN နဲ့ NGO အဖွဲ့တွေကိုလည်းပြီးခဲ့တဲ့ဟို26 29ရန်ကုန် MPC မှာစီပွားရေးကမှာကျွန်တော်ဒီလိုပဲမြင်တာရခံခဲ့တယ်အဲလူသားချင်းစာနာတယ်ဆိုရင်တကယ်တကယ်ကျတော့ဒီ IDP ဒုက္ခသည်တွေထက်ကျွန်တော်စစ်တွေညှို့နယ်ရခိုင်ပြည်နယ်မှာနှိမ့်ကြတဲ့ကျွန်တော်တိုင်းဒေသကြီးရွာတွေအများကြီးရှိတယ်တချို့လည်းအိမ်သာမရှိရေမရှိမြေမရှိပေါ့အဲ့တော့တို့ကိုကျွန်တော်အဲ့ရွာတွေခေါ်သွားတယ်အဲ့တော့ IDP မှာတခွာရတာမဟုတ်ဘူးအန်ဒီမီမဟုတ်ပေမဲ့လည်းအဲ့ဒီရဲ့ conflict ရဲ့အကျိုးဆက်တရားဒီမှာစီးပွားရေးနိုင်ကြပြီးတော့ကျွန်တော်တိုင်းရင်းသားတွေနိုင်ကြနေတာရှိတယ်အဲ့တော့လူသားချင်းစာနာလဲဆိုရင်ခင်ဗျားတို့ပေါင်းတစ်ပေါင်းနဲ့မကြည့်ပါနဲ့ပေါင်းဖက်ပေါင်းစုံကကြည့်ပေးပါကျွန်တော်တို့ဒီတိုင်းရင်းသားတွေဟာ IDP data မှာနိုင်ကြတယ်ဆိုရင်ခင်ဗျားတို့ဘယ်လိုစဉ်းစားမလဲဒီတော့ရခိုင် data ကြီးကိုအမှန်တကယ်တည်ငြိမ်တိုးတက်ဖို့စိတ်ဆန္ဒကောင်းရည်ရွယ်ချက်ကောင်းနေဆိုရင်တော့ကျွန်တော်တိုင်းရင်းသားများရဲ့စာနာတိုင်းရင်းသားများရဲ့အခုဖြစ်ပေါ်နေတဲ့အနေအထားပါဆက်ဆက်ပြီးတော့မှဒီမှာဆောင်ရွက်ပေးပါလို့ကျွန်တော်အလေးနဲ့မြစ်တာရက်ခံခဲ့ပါတယ်။ဒါမှမဟုတ်လည်းအခုတွင်တာတာမကြီးများဥစည်းတဲ့တာအမေရိကန်အိတ်တို့ Swiss Aid ဒီဖွဲ့တဲ့နေတူတူ UN အဖွဲ့ရလည်းဒီ development plan ကိုပါတိုးရဲပြီးတော့မှဒီခုန conflict ကိုရခိုင်ဒေသကြီးတခုလုံးကိုကျွန်တော်တို့တိုးတက်အောင်ဆောင်ရွက်ဖို့ဖြစ်ပါပြီ။ဒီတော့ကျွန်တော်ထင်ပါတယ်ဒီအဓိကတော့ပွင့်လင်းမြင်သာမှုရှိဖို့ပဲလိုတယ်။ကျွန်တော်ပုံဝင်နေနေကျွန်တော်နိုင်ငံတကာဖွဲ့စည်းတွေရောကျွန်တော်တိုင်းရင်းသားတွေရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့မှမိမိရိုက်ရပူပေါင်းဆောင်ရွက်မယ်ဆိုရင်အမြင်ရှင်းသွားမယ်ဆိုရင်ကိုယ်နဲ့လိုမျိုးအမြင်တွေကတကယ်တော့ရှိတော့မှာမဟုတ်ပါဘူးတကယ်တော့ကျွန်တော်တို့ဟိုနိုင်ငံတော်အစိုးရကလည်းကမ္ဘာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတခုပါလူသားချင်းစာနာတာတို့လူခွင့်ရတို့ကျွန်တော်တို့ကမ္ဘာကုလသမဂ္ဂစံချိန်စံနှုန်းနဲ့ကျွန်တော်တို့လိုက်နာဆောင်ရွက်နေရှိပါတယ်အခု IDP များဟုတဲ့ကျွန်တော်တို့အနေနဲ့ကလူသားချင်းစာနာတဲ့လူခွင့်ရကိုဒီသူ့ရဲ့နိုင်ငံတကာစံနှုန်းလိုက်တာကျွန်တော်တို့ကခြံထားပြီးတော့မှအတိုင်းနိုင်ဆုံးအဖြစ်ပေါ်နေတဲ့ conflict ကိုရောပေါ်ရတော့အောင်ကျွန်တော်ဆက်လက်ဆောင်ရွက်တော့မှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့တမရကြီးရောရှင်ဟိုဗိုလ်ချုပ်ကိုအထူးညွှန်ကြားတာမျိုးရောရှိပါလားရှင်
။ကျွန်တော်အစိုးရတပ်တိုင်းရဲ့ဒီတနည်းခွဲတန်တဲ့ကာလမှာတော့ရခိုင်ဒေသကြီးဟာဖြစ်ပေါ်နေတဲ့ conflict ကိုရောပေါ်သွားပြီးတော့မှတော့အတိုင်းအတာတစ်ခုကြီးတည်ငြိမ်တိုးတက်အောင်ဒါကျွန်တော်တို့ဆောင်ရွက်တော့ပါမယ်။ဒါမှ2015အလွန်နောက်တက်လာမဲ့ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ကိုကျွန်တော်တို့ကဟိုကြံပြီးသားဒီကိုမပြီးတော့ပဲねချော်ပြီးသားပေါ့เนาะဒါလေးတိအချောတွေကိုပေးနိုင်အောင်ဒီလိုလေးကျွန်တော်တင်းတင်းခွဲမှာကျွန်တော်ကကွက်လက်တစ်ခုဖြစ်တဲ့အနေနဲ့ဒါနိုင်ငံတော်အဆင့်ဒီမှာလာပြီးတာဝန်ထမ်းဆောင်တာပါအဲဒီတော့ကမ္ဘာကြီးရဲ့အဓိကတာမှာတော့ရခိုင်တိုင်းဒေသများရဲ့အမျိုးသားအကျိုးစီးပွားကိုအဓိကတာကာကွယ်ပါရခိုင်ဒေသကြီးမှာတည်ငြိမ်အောင်ဆောင်ရွက်ပြီးတော့မှဖွံ့ဖြိုးတိုးတက်ရေးကိုနိုင်ငံတော်အဆင့်အထက်တဲဝင်လုပ်ပါမယ်ကျွန်တော်လာတဲ့အချိန်မှာကျွန်တော်ကိုနိုင်ငံတော်ကမ္ဘာကြီးရောတမတော်ကာကွယ်ရေးဦးတည်ချုပ်ကောပြည်တော်စုတော်နိုင်ငံကြီးဥတ္တရရှိမောင်ထောင်းအောင်လုံးကကျွန်တော်ကိုတခိုင်တိုင်းသားများအတွက်မြို့သားအကျိုးစီးပွားကိုကာကွယ်ဖို့တောင်းရရမယ့်အချက်လက်တွေအစီအမံနဲ့ကျွန်တော်ဦးတဲ့နှုတ်နဲ့မှားရရှိပါတယ်ဒီတိုင်းပဲကျွန်တော်အနေနဲ့ဒါအခုစတင်ဆောင်ရွက်တာနဲ့တခိုင်ပြည်နယ်မှာရှိတဲ့တခိုင်တိုင်းသားများရဲ့အမျိုးသားအကျိုးစီးပွားကိုကျွန်တော်ဥပဒေပေါင်းတွင်အတက်နိုင်ဆုံးကိုစားညံစားရှိသမျှအကျိုးသားဆောင်ရွက်တော့မှာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဟုတ်ကဲ့ပါရှင်အခုလိုဖြစ်ကြပေးတဲ့ဝန်ကြီးချုပ်ကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီရှင်ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါ